အာရှအာဖရိကနိုင်ငံတွေကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်ဗန်နောင်းစိတ်သက်ဆက်ပြီးထားရှိဖို့လိုအပ်ကြောင်းမြန်မာသမ္မတဦးသိန်းစင်ကဒီကနေ့ပြောကြားလိုက်ပါတယ်။အခုကြုံတွေ့နေရတဲ့စိန်ခေါ်မှုတွေဟာအရင်နှစ်60ကတည်းကပိုးပြီးရှုပ်ထွေးတာမို့ဆင်းရဲရင်းနှဲမှုလျှော့ချရင်းစီးပွားရေးတိုးတက်ဖွံ့ဖြိုးရေးတဘာဝဝန်းကျင်ဆိုင်ရာနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာပြဿနာတွေကိုစုပေါင်းဖြေရှင်းကြဖို့လိုအပ်ကြောင်းပြောကြားခဲ့တယ်လို့ဆင်ဝါသတင်းမှာဖော်ပြထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာစုဝေးရောက်ရှိနေကြတဲ့အာရှအာဖရိကနိုင်ငံ100လောက်ကခေါင်းဆောင်တွေနဲ့ကိုယ်စားလှယ်တွေဟာဗန်တောင်းအခြေခံမှုဆက်ချက်ချမှတ်နိုင်ခဲ့တဲ့အာရှအာဖရိကထိပ်သီးညီလာခံနှစ်60ပြည့်အခမ်းအနားကိုတက်ရောက်ခဲ့ကြတာဖြစ်ပြီးဒီအခမ်းအနားမှာအာရှတိုက်သားများကိုစား1955ခုနှစ်မှာစတင်ခဲ့တဲ့ဗန်တောင်းညီလာခံကနဦးနိုင်ငံထဲမှာပါဝင်တဲ့မြန်မာနိုင်ငံကသမ္မတဦးသိန်းစင်ကမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်။ဒါအာရှအာဖရိကတိုက်ကြီးနှစ်တိုက်ကြားမှာဆက်မှုလက်မှုနဲ့ဗန္ဒာငွေကြေးအပြင်တင်းနဲ့ဆက်သွယ်ရေးနည်းပညာ၊စွန့်ရင်စိုက်ပျိုးရေး၊ရေအရင်းမြစ်နဲ့ငါးလုပ်ငန်းဆိုင်ရာတွေမှာလည်းလက်တွေ့ကြကြပူးပေါင်းဆောင်ရွက်ဖို့သမ္မတဦးသိန်းစင်ကပြောကြားခဲ့ပါတယ်။